American သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောင်းနှစ်ဦးရဲ့နောက်ဆုံးအခြေစကားစစ်ထိုးပွဲကို Tennessee ပြည်နယ် Nashville မှာအောက်တိုဘာ22ရက်ည9နာရီကနေ10နာရီခွဲကျင်းပဖို့စီစဉ်ထားတယ်လို့သမ္မတရွေးကောက်ပွဲအကြိုစကားစစ်ထိုးပွဲကော်မရှင်ကတောက်ကြန်နေ့မှာကြေညာပါတယ်။ Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကဒုသမ္မတဟောင်း Joe Biden တို့ဟာပထမဆုံးကျင်းပတဲ့စကားစစ်ထိုးပွဲတုန်းကလိုပဲအကြောင်းအရာ6ခုနဲ့ပတ်သက်ပြီးဆွေးနွေးခွင့်ရကြမှာဖြစ်ပါတယ်။ဒီတစ်ခါရွေးထားတဲ့အကြောင်းအရာတွေကတော့ COVID-19 တွန်းလှန်တိုက်ခိုက်တာ American မိသားစုတွေ American နိုင်ငံတွင်းကတခြားလူမျိုးစုဆန်ရတွေအပြင်ရာသီဥတုပြောင်းလဲမှုဆန်ရအမျိုးသားလုံခြုံရေးနဲ့ဥဆောင်မှုကဏ္ဍတွေဖြစ်ပါတယ်။ကဏ္ဍတစ်ခုအတွက်အချိန်15မိနစ်ပေးထားပါတယ်။ဥဆောင်ဆွေးနွေးမဲ့သူကတော့ NBC ရုပ်သံက Christine Welker ဖြစ်ပြီးကဏ္ဍတစ်ခုစီအတွက်သူကမိဂွန်းတွင်နဲ့စပြီးဖွင့်ပေးမှာဖြစ်ပါတယ်။ဒုတိယအကြိမ်စကားစစ်ထုတ်ပွဲကိုအောက်တိုဘာ15ရက်ကျတဲ့ပြင်းတွေကတောင်းဟောပုံစံမဲဆန္ဒရှင်တွေရဲ့မေးမြန်းချက်ကိုဖြေကြားတဲ့အစီအစဉ်ပြုလုပ်ခဲ့တာပါ။သမ္မတထရမ့်ကဖလော်ရီဒါပြည်နယ်မိုင်အမီမြို့ကနေ NPC ရုပ်သံဌာနကတဆင့်ပါဝင်တယ်လို့တစ်ချိန်တည်းမှာပဲဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကလည်း ABC ရုပ်သံကနေတဆင့်ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ကနေပါဝင်ပြီးမဲဆန္ဒရှင်တွေနဲ့ဆွေးနွေးပြီးမေးခွန်းတွေကိုဖြေကြားခဲ့ကြတာဖြစ်ပါတယ်။ပထမအကြိမ်စကားစစ်ထုတ်ပွဲကိုတော့စက်တင်ဘာ29ရက်နေ့တုန်းကကျင်းပခဲ့တာပါ။